ကမ္ဘာထွန်းလွှားတင်းမာမှုတွေတိုးလာနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာပြောကြားလိုက်ပြီးစစ်ရဲ့ဆိုးရွားတဲ့အကျိုးဆက်တွေကိုလည်းတတိပေးလိုက်ပါတယ်။နိုင်ငံတွေအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့နဲ့ပြန်လည်ဆွေးနွေးကြဖို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။ VOA ရဲ့ကုလသမဂ္ဂဆိုင်ရာသတင်းတောက် Margaret Bashir ရဲ့သတင်းပေးပို့ထားတာကိုမတ်သိန်ကြီးထိုက်ကဆက်ပြီးပြောပြမှာပါရှင်
။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပထဝီနိုင်ငံရေးတင်းမာမှုတွေနဲ့ပတ်သက်ပြီးသတိပေးချက်နဲ့နှစ်သက်ကိုအစပြုလိုက်ပါတယ်။ဒီတင်းမာမှုတွေဟာဆိုရင်အခုရာစုနှစ်အတွက်အမြင့်ဆုံးအခြေအနေကိုရောက်နေပြီးဆက်ပြီးလဲကြီးထွားလာနေတယ်လို့ကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်ပါတယ်။
If a nuclear non-proliferation can no longer be taken for granted.
Nuclear လည်းမပြန့်ပွားရေးကိစ္စပြီးရင်အမှန်ကန်ကြမရှိတော့ပါဘူး။ဒီတင်းမာမှုအခြေအနေကြီးကြောင့်ချိုတင်မဆမရနိုင်တဲ့အကျိုးဆက်တွေတိတ်ပြီးကြီးမားတဲ့မာယွန်းတက်ဆွမှုတွေနဲ့အတူနိုင်ငံတွေအနေနဲ့ခံမရခက်ခဲတဲ့ဆုံးဖြတ်ချက်တွေပိုပိုပြီးဖြစ်လာစေပါတယ်
။ American နဲ့ Iran အစိုးရကြားအခြေအနေတွေကိုကုလသမဂ္ဂအတွင်းရေးမှုချုပ်ကတိုက်ရိုက်ရည်ညွှန်းမပြောပေမဲ့လည်းအမေရိကန်ရဲ့မောင်းတူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်အီရတ်ကိုရောက်ရှိနေခဲ့တဲ့အီရန်စစ်တပ်ထိပ်တန့်အရာရှိတဦးသေဆုံးခဲ့ရတာကြောင့်ဒီကိစ္စကကုလသမဂ္ဂအတွင်းမှုချုပ်အဓိကစဉ်းစားမဲ့အချက်ဆိုတာကတော့သိကြပါတယ
် I've been following the recent rise in global tensions with great concern
လက်တော်ဖြစ်နေတဲ့တကမ္ဘာလုံးဆိုင်ရာတင်းမာမှုတွေများလာနေတာကိုအကြီးအကျယ်စိုးရိမ်ပြီးကျွန်တော်စောင့်ကြည့်နေပါတယ်။ကမ္ဘာတစ်လွှားကဥစည်းဥဆောင်အစိုးရတာဝန်ရှိသူတွေနဲ့လည်းကျွန်တော်မပြတ်ဆက်သွယ်နေပါတယ်။ကျွန်တော်ပြောချင်တာကတော့ရိုးရှင်းပါတယ်။တင်းမာမှုတွေထားမဖြစ်စေပဲရကြပါ။အစွမ်းကုန်တည်ငြိမ်အေးစေအောင်ကြင့်ကြံပါ။ဆွေးနွေးညှိနှိုင်းမှုတွေပြန်ဆပါ။နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုပြန်လည်စမ်းသပ်ပါ။
ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်က2015အီရန်နျူကလ িয়ার သဘောတူညီချက်ကိုအခိုင်အမာထောက်ခံသူဖြစ်ပြီးဒီသဘောတူညီချက်ကိုလိုက်နာချဖို့လဲသက်ဆိုင်သူအလုံးကိုဒီဇိုင်းမှတ်မှတိုက်တွန်းနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ်နဲ့ UNESCO ဆိုင်ရာအီရန်သံမှတ်ကြီးတို့လည်းပြင်သစ်နိုင်ငံပါရီမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အီရန်ဗိုလ်ချုပ်ကြီးကက်ဆန်ဆူလီမာနီတပ်ဖြတ်ခံရမှုအတွေ့အီရန်ကအမေရိကန်ကိုလက်တုံ့ပြန်ရင်းအီရန်နိုင်ငံတွင်းကယဉ်ကျေးမှုအမွေအနှစ်ဒေသတွေအပါအဝင်ပြစ်မှတ်တွေကိုအမေရိကန်စစ်တပ်ကတိုက်ခိုက်မယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့အခုလိုတွေ့ဆုံခဲ့ကြတာပါအမေရိကန်ဘက်ကဒီလိုလှုပ်လာမယ်ဆိုရင်တော့ဒါဟာလက်ရှိနိုင်ငံတကာသဘောတူညီချက်တွေကိုချို့ဖောက်ရာရောက်ကြောင်းဒါအပြင်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေကိုဖျက်ဆီးတဲ့လောက်ရကိုရှုတ်ချတဲ့2019ခုနှစ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုလည်းချိုးဖောက်ရာရောက်မှာဖြစ်ကြောင်း UNESCO အကြီးအကဲကပြောဆိုခဲ့ပါတယ်ရှင်